'cause it only serves to make me more determined to achieve my final goal.
ကဘာထွန်းလွတ်တော်အမတ်တွေနဲ့အမျိုးသမီးအရေးတွေဟာတတမ900ခိုင်နှုန်းတိုးလာတာဟာသိမများလာဘူးလို့ဆိုရပေမဲ့ IPU ခေါ် Inter Parliamentary Union ကတော့တကယ်လို့သာတိုးတက်မှုဟာဒီနှုန်းထားတိုင်းသွားမယ်ဆိုရင်နောက်နှစ်20အတွင်းလွှတ်တော်တွေမှာကြားမအရေးအတွက်ဒန်းတူဖြစ်လာနိုင်တယ်လို့ဆိုပါတယ်အမျိုးသမီးလွှတ်တော်အမအရေးအတွက်တိုးလာတာဟာဥပဒေတွေတတ်မှကိုတာအရေးအတွက်စနစ်တည်ချမှတ်ခြင်းစသဖြင့်အရေးယူဆောင်ရွက်မှုတွေကြောင့်အမျိုးသမီးတွေဟာလွှတ်တော်မှာရွေးချယ်ခံနိုင်မှုပိုပြီးလွယ်ကူစေလာတာဖြစ်တယ်လို့ IPU ကဆိုပါတယ်နိုင်ငံပေါင်း189နိုင်ငံမှာစစ်တမ်းကောက်ယူရမှာရဝန္ဒါ၊အန်ဒိုရာ၊ကျူဘာ၊ဆွီဒင်နဲ့တောင်အာဖရိကနိုင်ငံတို့ရဲ့လွှတ်တော်တွေမှာအမျိုးသမီးအရေးအတွက်ပါဝင်မှုဟာထိတ်ကပြေးနေတာဖြစ်ပါတယ်။မိုက်ခရိုနီးရှား၊ပလောင်၊ကာတာတို့မှာဆိုရင်လွှတ်တော်မှာအမျိုးသားအလုံးဖြစ်ကြပြီးအောက်ဆုံးအဆင့်မှာစီးရင်ဝင်ကြတာဖြစ်ပါတယ်။ဒေသလိုက်ဆိုအမေရိကတိုက်နိုင်ငံတွေမှာအမျိုးသမီးလွှတ်တော်အမအရေးအတွက်ဟာအမြင့်ဆုံးဖြစ်ပြီးဖြန့်မြန့် 15.2% ခန့်နှုန်းရှိတယ်လို့စီးရင်ခန်းစာမှာဖော်ပြထားပါတယ်။ဒါပေမဲ့အာရဗ်ကမ္ဘာခြားမှာပြည်ကြတဲ့နှစ်ကတိုးတက်မှုတွေတွေ့ခဲ့ရပြီးဆာဒီအရေဘီယာရဲ့ရှောရာကောင်စီမှဆိုအမျိုးသမီး30ခန့်အချင်းခံခဲ့ရပြီးဂျော်ဒန်လွှတ်တော်မှာအမျိုးသမီးလွှတ်တော်မှပေါင်း18ဦးရွေးချယ်ခံခဲ့ရပါတယ်။ IP တွင်းမှုချုပ်အန်ဒရစ်ဂျိုဆန်ကအာဖရိကနိုင်ငံတွေဟာတိုးတက်မှုဆက်ပြီးမှန်နေတာတွေ့ရတယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်20နီးပါးကအာဖရိကမှာအမျိုးသမီးလွှတ်တော်အမတ်တွေဟာဆရာကိုင်းနှုံးတဲ့ပုံနေကြတာဖြစ်တယ်လို့ဆိုပါတယ်။ခဏိမှာတော့ 22.500 ကိုင်းနှုံးရှိတယ်လို့သူကအခုလိုပြောပါတယ်
။ Some of the world's best performing countries are in Africa, including the best performing country, which is Rwanda, where they is the first country ever to have more than 60%.
ဘာပေါ်မှာအကောင်းဆုံးတိုးတက်မှုကိုစွမ်းဆောင်ပေးနိုင်ခဲ့တဲ့နိုင်ငံတချို့ဟာအာဖရိကတိုက်မှာဖြစ်ပါတယ်။ Rwanda ဟာထိတ်ကဖြစ်ပြီးလွှတ်တော်မှာ60ရာခိုင်နှုန်းကျော်ဟာအမျိုးသမီးတွေဖြစ်အောင်လုပ်နိုင်တဲ့ပထမဆုံးနိုင်ငံပါပဲလူထုကစိတ်ဝင်စားလာမယ်လူထုကဖိအားပေးလာမယ်အာယုံစိုက်လာမယ်ထောက်ခံလာမယ်ဆိုရင်အထူးသဖြင့်အာဖရိကနိုင်ငံတွေမှာတွေ့ခဲ့ရတယ်လို့ပါပဲရလက်ကောင်းတွေထွက်ပေါ်လာမှာပါပြီးခဲ့တဲ့နှစ်ကကင်မရွန်မှာကန်ညာမှာတိုဂိုမှာဇင်ဘာဘွေနိုင်ငံတွေမှာတွေ့ခဲ့ရတယ်လို့ပါပဲဒီနိုင်ငံတွေအားလုံးမှာလွှတ်တော်မှာအမျိုးသမီးတွေပါဝင်မှုတိတ်ကိုတိုးတက်လာတာဖြစ်ပါတယ်
ဥရောပမှာအမျိုးသမီးလွှတ်တော်အမအရေးအတွက်ဟာဆက်လက်တိုးနေပေမဲ့လို့လေအာရှပစိဖိတ်ဒေသမှာတော့ဒီလိုမျိုးထိမထားအလားတူထိမထားနိုင်တာတွေ့ရတယ်လို့အစီရင်ခံစာမှာထောက်ပြထားပါတယ်။ဩစတြေးလျနိုင်ငံမှာရှိတဲ့အမျိုးသမီးလွှတ်တော်အမအရေးအတွက်ကိုသာထက်မတွေ့ရင်ပစိဖိတ်ဝန်းကျင်ဒေသမှာလွှတ်တော်အမတွေဟာ 3.2% ခန့်နှုန်းသာရှိတာဖြစ်တယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရောအခြေအနေကဘယ်လိုရှိပါသလဲ။ပြည်သူ့လွှတ်တော်မှာအဖွဲ့ဝင်ပေါင်း440နဲ့330ဟာတိုက်ရိုက်ရွေးကောက်ခံကိုယ်စားလှယ်တွေဖြစ်ကြပြီး110ကတော့စစ်တပ်ကခန့်အပ်တဲ့ကိုယ်စားလှယ်တွေဖြစ်ကြပါတယ်။အဲ့ဒီမှာအမျိုးသမီးလွှတ်တော်ကိုယ်စားလှယ်အမတ်ဟာ24ဦးရှိတဲ့အတွက်ကြောင့်လေရာနှုန်းအားဖြင့် 5.59 ရာခိုင်နှုန်းရှိတာဖြစ်ပါတယ်။စစ်တပ်ကိုယ်စားလှယ်တွေအနေနဲ့တော့အမျိုးသမီးဗိုလ်မှူးနှုတ်ဦးကိုဒီနှစ်ဇန်နဝါရီလကခန့်အပ်ခဲ့တာတွေ့ရပါတယ်။အမျိုးသားလွှတ်တော်ရဲ့အမတ်နေရာ224နေရာမှာတော့ရွေးကောက်ခံအမျိုးသမီးဟာ၄ဦးသာရှိတဲ့အတွက်ရာနှုန်းအားဖြင့်တက်တသမ9ရာနှုန်းရှိတယ်လို့ IPU ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။2012ဂျားဖြတ်ရွေးကောက်ပွဲမှာနေပြည်တော်ဇဘူသီရီမဲဆန္ဒနယ်ကဝင်ရောက်ရွေးချယ်ခံခဲ့ရသူကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကအဖွဲ့ဝင်ဒေါ်စန္ဒမင်းဖြစ်ပါတယ်။သူဟာတချင်းကနိုင်ငံရေးအကျဉ်းသားဖြစ်ခဲ့ပြီးလူငင်းချမ်းသာခွင့်နဲ့လွတ်လာသူတူဖြစ်ပါတယ်။လက်ရှိမှာတော့သူဟာအမေရိကန်ပြည်ထောင်စုမှာအမျိုးသမီးဒီမိုကရေစီကွန်ရက်ညီလာခံတက်ရောက်ဖို့ရောက်ရှိနေတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လွှတ်တော်မှာအမျိုးသမီးလွှတ်တော်မှအခြေအနေတွေနဲ့ပတ်သက်လို့သူ့ရဲ့ပြောပြချက်ကိုတင်ပြရင်ဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
။အခုဆိုရင်ကျမတို့ပထမဦးဆုံးလွှတ်တော်မှာအမျိုးသမီးရနေပါပါတယ်။ဒါပေမဲ့ဒီအမျိုးသမီးတွေရဲ့လှုပ်ရှားမှုတွေကိုအပြင်ကအမျိုးသမီးတွေကမြင်ပါတယ်။ဟုတ်လား။အခုတခင်ဆီရဲဆိုမှဟိုဒီလူမှုရေးကန်အခမ်းကဏ္ဍကိုစိတ်ဝင်စားတဲ့အမျိုးသမီးတွေနိုင်ငံကဏ္ဍကိုစိတ်ဝင်စားတဲ့အမျိုးသမီးတွေကလွှတ်တော်တွေမှာရှိတဲ့အမျိုးသမီးတွေဘလို့လှုပ်ရှားနေတယ်ဘလို့နိုင်ငံသားတွေသွားပြီးနေလာတယ်ကြီးတွေမှာကိုယ့်ရဲ့ဟောနော်ဟိုဒီနောက်ခုလေးလုပ်ငန်းတွေဘလို့လှုပ် တယ်ဆိုတာကိုသူတို့အားကြပါတယ်သူတို့နေမြင်ပါတယ်အဲ့တော့ကျမတို့ထင်ပါတယ်2015မှာတော့ဒီစွတ်တော်တဲကိုအမျိုးသမီးတွေအများကြီးမရောက်လာနိုင်ကြလို့ထင်တယ်အမျိုးသမီးတွေနိုင်ငံရေးမှာစိတ်ဝင်စားမှုပုံမှန်ရှိလာပါတယ်အဲ့လိုမျိုးအခွင့်အရေးတွေပေးဖို့ကတော့ပါတီတွေမှာလည်းတာဝန်ရှိပါတယ်အဲ့တော့ကျမတို့ရဲ့ပါတီမှာဆိုမူဝါဒကမှတ်တာရှိပါတယ်အကိုယ်စားလှယ်နှောင်းရွေးမယ်ဆိုရင်အမျိုးသမီးနဲ့အမျိုးသားအရေးချင်းတူညီတဲ့အခါမှာအမျိုးသမီးကိုဦးစားပေးမှာလေဆိုရင်မူဝါဒရှိပါတယ်အဲ့တော့အခု2015မှာကျမတို့ရဲ့ပါတီကဟိုညနေပေါင်း330ကိုအကုန်လုံးဝေးပြိုင်ပါမယ်ပြိုင်တဲ့နေရာမှာလည်းအမျိုးသမီးအမျိုးသားခွဲခြားထားမှုမရှိသေးနဲ့အရေးချင်းချင်းတူလို့ရှိရင်အမျိုးသမီးကိုဦးစားပေးပြီးကျမတို့ဒီကိုယ်စားလှယ်နှောင်းရွေးမှာပါ
โอเคအဲ့ဒီကကြာကြာတော့ဒေါ်စန္ဒမီနေလေးလေဒီလွှတ်တော်ကိုယ်စားလှယ်တူဖြစ်လာပြီဆိုတော့အမျိုးသမီးတွေအနေနဲ့ပေါ့နော်စောစောပြောသလိုဒီ2015ရွေးကောက်ပွဲမှာဒေါ်စန္ဒမီတို့ပါတီကနေဘရမာပူပါဝင်လာဖို့မျှော်လင့်နေဆိုတော့အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်လာဖို့ကဘာလိုအပ်ပါလဲရှင
်ကိုယ်စားလှယ်လောင်းဆိုတာကဟိုပေါ့နော်အဓိကနံပါတ်1အရေးချင်းရှိဖို့လိုအပ်ပါတယ်နံပါတ်2ကတော့ပညာတတ်ဖို့လိုအပ်ပါတယ်ဒါမှလည်းနောက်ပြီးတော့ပုသုတကျွယ်ဝမှုလိုအပ်ပါတယ်သတိရှိဖို့လိုအပ်ပါတယ်အမျိုးသမီးတို့တော့ကိုယ်စားလှယ်ဖြစ်လာပါတယ်တို့တော်လေးကိုရောက်လာပြီးတော့ဘာမှမပြောရင်ပြောရင်ဘုတ်တုတ်ထိုင်နေရဆိုရင်တော့သူ့အတွက်ကဟိုအချိန်ကုန်ပါတယ်အဲ့ဒီအတွက်အဲ့ဒီလိုမျိုးအမျိုးသမီးတွေမဖြစ်အောင်ကျမတို့ကစော်ရီးတွေကအမျိုးသမီးတို့တော်ကိုယ်စားလှယ်ဟိုရွေးချယ်တဲ့အခါမှာနံပါတ်1ကတော့သတိရှိရပါမယ်ပြောရဲဆိုရဲရမယ်နောက်ပြီးပညာတက်ရမယ်အရေးချင်းရှိရမယ်ဒီသုံးချက်နဲ့ပြည့်စုံဖို့လိုအပ်ပါတယ်နောက်ဆုံးအချက်ကတော့ကိုစားပြည့်တဲ့ပါတီနဲ့တက်ဆာရှိဖို့လိုအပ်ပါတယ
်ဒါပါကျမတို့ဒီမြန်မာနိုင်ငံကလည်းเนาะလူကြီးတန်း60ကျော်ရှိတဲ့နေရာမှာတဝက်ကအမျိုးသမီးတွေဖြစ်တယ်လीဆိုအမျိုးသမီးကိုစားပြုမှုကလည်းတိတ်ကိုငဲနေတဲ့အတွက်ကြောင့်လေးလာရတလောက်ပေါ့နော်အမျိုးသမီးတွေအနေနဲ့ဒီမိသားစုတာဝန်စာဝန်တွေတာဝန်စသဖြင့်နေအချိန်ကုန်နေတာကိုအများအပြားတွေ့ရတယ်လीဆိုတော့အမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်လှုပ်ရှားလာပြီးတော့ပေါ့နော်အဆုံးဖြတ်ပေးနိုင်တဲ့ယာရုတွေမှာပါဝင်လာမှအမျိုးသမီးရေးတို့ကိုယ်နိုင်ငံကောင်စားရေးတို့ကိုအမျိုးသမီးတွေရှုထောင့်ကနေဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်အထူးသဖြင့်ကျမတို့ဒီအင်းဒီချင်းနိုင်ငံတွေမှာလည်းအမျိုးသမီးကောင်းဆောင်ကြီးအမျိုးသမီးလွှတ်တော်အမတ်ကြီးတော်တော်လေးကိုထွန်းထွန်းပေါက်ပေါက်ပေါ်ထွက်လာပြီဆိုတဲ့ခါကျတော့အကောင်းဆုံးဘလို့အကြံပေးချင်ပါလိမ့်ရှင
်ကောင်းဖို့အကြံဉာဏ်ပေးချင်တာတော့ကျမကိုယ်စားဟောပေါ့နော်ကျမကိုယ့်ကိုယ်ကိုချိန်ပြီးပြောရမယ်ဆိုရင်တကယ်တမ်းဆိုတော့မိသားစုအရေးနဲ့ကျမတို့ဒီနိုင်ငံရေးကိုဟိုလှုပ်ရှားတဲ့အခါမှာပါဝင်ဆောင်ရွက်တဲ့အခါမှာ balance ညီဖို့တော့လိုအပ်ပါတယ်ဘာလို့ဆိုတော့ကျမတို့ဥက္ကဋ္ဌပြောထားပါတယ်လွှတ်တော်ကိုယ်စားဆိုတာ24နာရီလုံးဒူတီရှိပါတယ်ကျမတို့ကအဲ့တော့အခုဆိုရင်ကျမကိုယ်တိုင်ဆိုရင်လည်းကျမဟာကျမမှာအခုဆိုမိသားစုမရှိပါဘူးအဲ့လိုဖြစ်တဲ့အတွက်ကျမတယောက်တည်းဖြစ်တဲ့အတွက်24နာရီလုံးဒီအတွက်ကိုလှုပ်ရှားနေရပါတယ်အဲ့တော့အမျိုးသမီးစွတ်တော်ကိုယ်စားတောင်ဖြစ်လာပဲဆိုရင်အမျိုးသားနဲ့မတူပါဘူးကျမတို့မှာအမျိုးသမီးတွေဖြစ်တဲ့အတွက်အိမ်နောက်တာဝန်ရှိတယ်ဝတ္တရားတွေရှိတယ်ဒါတွေအားလုံးကိုကျမတို့ကလက်လုံရှုထားရတဲ့အချိန်လေးမှာအခုကိုရှိနေပါတယ်ဘာလို့လဲဆိုတော့ကျမတို့တိုင်းပြည်ကအခုချိန်ကအခုကြောင်းကာလဖြစ်တဲ့အတွက်အားလုံးကတည်ငြိမ်နေတဲ့အချိန်ကာလလည်းဟုတ်ပြီးတဲ့ခါကျတော့နေရာတိုင်းမှာအားလုံးကလိုအပ်နေတာဖြစ်တဲ့ခါကျတော့ကိုယ်စီလောင်းတုံးဖြစ်လာပြီဆိုရင်အရန်အလုံးများပါတယ်အဲ့တော့အရင်ဆုံးကိုယ်စီလောင်းလုပ်မယ်လို့စိတ်ပိုင်းဖြတ်ထားတယ်ဆိုရင်တော့ပို့မှမိသားစုရှိတယ်ဆိုရင်မိသားစုအရေးနဲ့ဒီကိုယ်စီလောင်းအရေးကိုလုပ်မယ်ကိစ္စမျိုးအချိန်ကိုအမရတာအောင်တုံးတက်ဖို့လိုအပ်ပါတယ်ဒါလေးနဲ့တကယ်တမ်းဆိုလို့ရှိရင်တော့ဒီအမျိုးသမီးတွေကကိုယ်စီလောင်းဖြစ်လာပြီဆိုလို့ရှိရင်တော့ဒီကိုယ်စီလေရဲ့ကိစ္စကတော့90ရာခိုင်နှုန်းတော့အထင်ပေးရပြီးတော့ကိုယ့်ရဲ့မိသားစုကြီးကို30ရာခိုင်နှုန်းလောက်ပဲပေးနိုင်ပါတယ်အဲ့တော့ကြံခဲ့တယ်ကိုယ့်ရဲ့မိသားစုမှာကြံခဲ့တယ်ကိုယ့်ရဲ့လင်ယောက်ျားကိုယ့်ရဲ့သားသမီးတွေအားလုံးကဒါကိုနားလည်ပေးဖို့လိုအပ်ပါတယ်နားမလည်ပေးဘူးဆိုရင်တော့အမျိုးသမီးတွေတော်ကိုယ်စီလောင်းဟာစတော်ထဲမှာအလုံးလုံးဖို့အောင်မြင်မှုဆိုတာခက်ခဲပါတယ် You can bend but never break me cause it only serves to make me more determined to achieve my